ရခိုင်လက်နက်ကင်တပ် AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ဒုက္ခရောက်နေတဲ့ချင်းပြည်နယ်ပလောဝါမြို့နယ်အတွက်အရေးပေါ်စားနပ်ရိက္ခာနဲ့ဖြည့်စွက်အာဟာရ165တန်ထပ်မံပို့ဆောင်နိုင်ခဲ့ပြီးဒီသတင်းပတ်အတွင်းမှာပဲကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ကစတင်ဖြန့်ဝေနေပါပြီ။တိုက်ပွဲတွေဖြစ်နေတဲ့ပလောဝါမှာလက်နက်ချီကုန်စည်စီးဆင်းမှုပြတ်တောက်နေတာပါ။လမ်းတွေကမကောင်းသလိုလုံခြုံရေးလည်းမရှိတဲ့ကြားကပဲပလဝကိုအရေးပေါ်ဆန္ဒရိက္ခာတွေထပ်ပြီးတော့ပို့နိုင်ခဲ့တဲ့အတွက်ပူပေါင်းဆောင်ရွက်ခဲ့ကြတဲ့ချင်းပြည်နယ်အပါအဝင်တာဝန်ရှိသူအလုံးကိုကျေးဇူးတင်တယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးစတီဖင်အန်ဒါဆန်ကကြေညာချက်မှာပြောဆိုထားပါတယ်။စာဝန်နေရေးအတွက်အလုံးလုံးလို့မရတဲ့အခြေအနေဝယ်ယူသုံးစွဲဖို့ကလည်းအခက်တွေ့နေတဲ့ပလဝဒေသခံတွေအတွက်လူသားချင်းစာနာထောက်ကူမှုအကူအညီတွေကအရေးကြီးနေတယ်လို့လည်းကြေညာချက်မှာထပ်လောင်းပြောပါရယ်။ရခိုင်လက်နက်ကင်တပ်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလဝနဲ့ဒေသတဝိုက်မှာစစ်ရှောင်9000လောက်ရှိနေပါတယ်။ဒီလူတွေအတွက်ကုလသမဂ္ဂစာနပ်ရိက္ခာအဖွဲ့ WFP ကရိက္ခာဇက်တိုက်ထောက်ပံ့ပို့ဆောင်နေတာမှာပြီးခဲ့တဲ့ AB 29ရက်နေ့တုန်းကတော့ WFP ရဲ့ရိတ်ခါပို့တဲ့ရင်တန်းတိုက်ခိုက်ခံခဲ့ရပါတယ်။ရခိုင်လက်နက်ကင်တပ်ဖွဲ့ကတိုက်ခိုက်တာလို့အနာပိုင်တို့ကပြောပေမဲ့ရခိုင်လက်နက်ကင်တပ် AA ကတော့သူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆိုထားပါတယ်။